မြန်မာနိုင်ငံမှာဖက်စီခံထားရတဲ့ Riders သတင်းဌာနကသတင်းတောက်နှစ်ဦးပြန်လည်လွတ်မြောက်ရေးသူကြိုးပမ်းမယ်လို့ American ဝါရင်တန်တမန်ဟောင်း Bill Richardson ကထုတ်ပြောလိုက်ပါတယ်။ရှေ့သတင်းဘက်အတွင်းမြန်မာနိုင်ငံကိုကိုယ်တိုင်သွားရောက်ပြီးမြန်မာပြည်ထောင်စုဝန်ကြီးဌာနနဲ့တွေ့ဆုံမယ်လို့ Mr. Richardson က Riders သတင်းဌာနကိုတနင်္လာနေ့ကပြောဆိုလိုက်တာပါ။သူဟာရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးအကြံပေးဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နောက်ဆုံးရွေးချယ်တာခံရတဲ့နိုင်ငံတကာဗဟုအဖွဲ့ဝင်10ဦးထဲမှတူဦးပါဝင်ဖြစ်ပါတယ်။အခုဖက်စီခံရတဲ့ Riders သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ကျမ်းဖက်ပဋိပက္ခတွေနဲ့ဒုက္ခသည်တွေသိမ့်ချီထွက်ပြေးရတဲ့အခြေအနေတွေကိုသတင်းယူဖို့စူးစမ်းရင်းဖက်စီခံခဲ့ရတာဖြစ်ပြီးနိုင်ငံတော်လျှို့ဝှက်ဥပဒေနဲ့တရားစွဲဆိုခံထားရတာပါ Mr. Richardson ကတော့သူ့ရဲ့မြန်မာပြည်ခီးစဉ်အတိတ်ကရွေးချက်ကဒီသတင်းတောက်နှစ်ဦးပြန်လွှတ်ရေးဖြစ်တယ်လို့ပြောဆိုထားပါတယ် Mr. Richardson ဟာသမ္မတဟောင်း Bill Clinton လက်ထက်ကစွန့်ရင်ဝင်ကြီးဖြစ်နေရောကုလသမဂ္ဂဆိုင်ရာ American သံမကြီးဖြစ်နေပါတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။1995ခုနှစ်ကအီရတ်နဲ့ကူဝိတ်နယ်စပ်မှာတောင်တရင်ဖမ်းဆီးခံခဲ့ရတဲ့ American နိုင်ငံသားနှစ်ဦးပြန်လွတ်မြောက်ရေးအတွက်အဲ့ဒီအချိန်ကအီရတ်သမ္မတဆက်တန်ဟူစိန်နဲ့အောင်မြင်မြင်စစ်ဆက်ညှိနှိုင်းပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။